တန်ပြည်ရဲ့စွန့်အင်လိုအပ်ချက်40ရာခိုင်နှုန်းကိုသာဖြည့်ဆည်းပေးနိုင်တဲ့ပြဿနာကိုအဖြေရှာကြဖို့လွန်ခဲ့တဲ့ဇွန်လ10ရက်နေ့ကနေပြည်တော်မှကျင်းပတဲ့မြန်မာ EU စီးပွားရေးဖိုရမ်မှာဆွေးနွေးကြပါတယ်။စွန့်အင်မလုံးမလောက်ဖြစ်နေလို့မိမှန်မှန်မရတဲ့ပြဿနာကိုမြန်မာပြည်မှာကြုံတွေ့နေရတာကြားပါပြီ။စေဆိုးရလက်ထက်ကစခဲ့တဲ့ပြဿနာဖြစ်ပါတယ်။အာရှဖွံ့ဖြိုးရေးဘဏ် ADB ကလည်းမြန်မာစွန့်အင်ပြဿနာနဲ့ပတ်သက်ပြီးenergy sector assessment strategy and road map ဆိုတဲ့စာရင်းကိုလွန်ခဲ့တဲ့ဒီဇင်ဘာလကထုတ်ဝေထားပါတယ်2014ပထမ6လပိုင်းမှာသဘာဝတန်ငွေကဒေါ်လာတန်း2000ကျော်ရတယ်လို့ဆိုပါတယ်ဒီနှစ်လုံးဆိုရင်ဒေါ်လာတန်း4000လောက်ရမယ်လို့ခန့်မှန်းနိုင်ပါတယ်တန်ငွေတွင်းသစ်တွေကဒေါ်လာ3000လောက်နှစ်စဉ်ဝင်နိုင်ပါတယ်နိုင်ငံခြားရင်းနှီးမှု85ရာခိုင်နှုန်းဟာစွန့်အင်ကဏ္ဍကဖြစ်ပြီးပုဂ္ဂိုလ်တန်ဖိုး55ရာခိုင်နှုန်းဟာစွန့်အင်ကရတာဖြစ်ပါတယ်။ဒါပေမဲ့တိုးတက်ဖွံ့ဖြိုးရေးအတွက်စွန့်အင်မလုံမလောက်ဖြစ်နေပါတယ်။ယရနာဇောတိကနဲ့ရွှေတန်းငွေတွင်းတွေဟာနိုင်ငံခြားကို80ရာခိုင်နှုန်းတင်ပို့ပြီး20ရာခိုင်နှုန်းသာပြည်တွင်းအတွက်သတ်မှတ်ပါတယ်
။စီအစိုးရသက်တမ်းနောက်ဆုံးနှစ်ဖြစ်တဲ့2010မှာဓာတ်ဆီနဲ့ဒီဇယ်ကိုပုဂ္ဂလိကကိုတင်သွင်းခွင့်ပေးတာကြောင့်လေးနှစ်အတွင်းလက်လီဆိုင်1280ခုရှိလာပါတယ်။စွန့်အင်လက်လီဆိုင်တွေကိုစစ်တပ်ခရိုနီတွေသာလုခွင့်ရကြတာများပါတယ်။ကြောင်ပြီးသွေးထွက်တဲ့နေရာ600နီးပါးရှိပြီးတန်ချိန်တန်း900ကျော်ထွက်မယ်လို့ခန့်မှန်းပါတယ်။ဒါပေမဲ့မြမကြောင်ပြီးသွေးဟာအညံစားလစ်နိုက်ဖြစ်ပြီးပတ်ဝန်းကျင်ကိုညဉ့်ညမ်းစေတဲ့အမျိုးအစားဖြစ်ပါတယ်။အစိုးရနဲ့ပုဂ္ဂလိကကုမ္ပဏီတွေလုကင်နေတဲ့ကြောင်ပြီးသွေးတွင်58ခုရှိပြီး2009ခုနှစ်မှာတန်ချိန်တန်းခွဲထုတ်ပြီး2013မှာတန်ချိန်9သိန်းထုတ်တယ်လို့ဖော်ပြပါတယ်။ဒီထဲမှာတီးကျစ်စက်ရုံက50ရာခိုင်နှုန်းအသုံးပြုပြီးကျန်းနာကိုဘီလတ်မီနဲ့စတီးကုမ္ပဏီတွေကသုံးတယ်လို့ဆိုပါတယ
်။ရေအားစရာစက်စက်ရုံ35ခုရှိတဲ့အနေနဲ့အလတ်စားက26ခုအသေးစားက9ခုရှိပါတယ်။ရပ်ပြည်နယ်နဲ့ကချင်ပြည်နယ်မှာရေအားစရာစက်အသေးစား5ခုတည်ဆောက်ဖို့အစီအစဉ်ရှိပါတယ်။ရစီနဲ့စွမ်းအင်ဝန်ကြီးဌာနလေ့လာချက်အရအသေးစားနဲ့အလတ်စားရေအားလျှပ်စစ်ဆက်ယူ200ကျော်တိဆောက်ဖွယ်ရှိကြောင်းသိရပါတယ်။တစ်ခုကို10မီဂါဝတ်ရှိမှမဟုတ်စုစုပေါင်းမီဂါဝတ်230ထွက်လိမ့်မယ်လို့ခန့်မှန်းပါတယ်။2014ရစီဥပဒေအရပြည်내အစိုးရတွေဟာအသေးစားရေအားလျှပ်စစ်ကိုတိဆောက်ခွင့်ပေးနိုင်ပါတယ်။2016မှာလျှပ်စစ်တာကမီဂါဝတ်4000ကျော်ထုတ်တဲ့နဲ့ရေအားလျှပ်စစ်က60ရာခိုင်နှုန်းတဘောဝတန်ဝင်က38ရာခိုင်နှုန်းနဲ့ကြောင်ပြီးသွေးက2ရာခိုင်နှုန်းလျှက်စစ်တအားထုတ်ယူနိုင်ခဲ့ပါတယ်
။ဒါပေမဲ့ရေအားလျှက်စစ်ကိုထုတ်သမျှသုံးဆွဲနိုင်တာမဟုတ်ပါဘူး။မီဂါဝတ် 2800 ကျော်ထုတ်လုပ်နိုင်ပေမဲ့တရုတ်အတွက်မီဂါဝတ် 920 ခြံထားရတယ်လို့ဖော်ပြပါတယ်။နိုင်ငံပိုင်တန်ငွေ3ဓာအပိစက်ယုံ10ခုရှိပြီးမီဂါဝတ် 1000 နီးပါးထုတ်နိုင်ပါတယ်။ပုဂ္ဂလိကပိုင်တန်ငွေ3စက်ယုံ9ခုရှိပြီးမီဂါဝတ်660ထုတ်နိုင်ပါတယ်။လျှက်စစ်ကိုရန်ကုန်မှာအများဆုံးသုံးဆွဲပြီးကယားပြည်နယ်ကဒုတိယ၊မန္တလေးကတတိယနဲ့နေပြည်တော်ကစတုထအများဆုံးသုံးဆွဲပါတယ်။လျှက်စစ်မှာပုဂ္ဂလိကလုပ်ငန်းတွေစိတ်ဝင်စားလာတာကြောင့်ရေအားလျှက်စစ်44ခုနဲ့ဓာတ်ငွေ3လျှက်စစ်17ခုတည်ဆောက်ဖို့အစိုးရနဲ့ပုဂ္ဂလိကကဏ္ဍတို့နားလည်မှုယူထားကြပါတယ်။နေရောင်ကြီးအင်အားသုံးတဲ့လျှက်စစ်ဓာတ်အားပေးစက်ယုံအမျိုးအစားတွေကိုလည်းတိဆောက်ဖို့အစီအစဉ်ရှိပါတယ်
။ဥတိုင်းစင်အစိုးရတက်လာတဲ့2017မှာတနိုင်ငံလုံးဖွံ့ဖြိုးရေးအနှစ်20စီမံကိန်းချပါလေ။နောက်တော့2014အစောပိုင်းမှာအမျိုးသားစွမ်းအင်ပေါ်လစီကိုအတည်ပြုပါလေ။လူမှုပတ်ဝန်းကျင်နဲ့သဘာဝပတ်ဝန်းကျင်ကိုထိခိုက်မှုအနည်းဆုံးဖြစ်တဲ့ရေတိုရေရှည်စွမ်းအင်စီမံကိန်းအကောင့်တွေပေါ်ဖို့ရည်ရွယ်ပါတယ်။နောက်73နှစ်ကြာရင်တပြည်လုံးမီးပေးဖို့ရည်မှန်းထားပါတယ်။မြမစွရဲ့စီမံကိန်းမှာ2012ကစပြီး ADB ကဥဆောင်ပါဝင်ပြီးဒေါ်လာတန်း400သုံးဖို့သဘောတူထားပါတယ်။ကမ္ဘာပံကလည်းစွရဲ့အတွက်ဒေါ်လာတန်း500ကျော်သုံးပါလိမ့်မယ်။စွရဲ့ကဏ္ဍအတွက်ဂျပန်ကဒေါ်လာတန်း1000ကျော်ကိုချေဖို့သဘောတူထားပါတယ်။ထိုင်းကဒေါ်လာတန်း20ဂျာမနီကယူရိုတန်း40ချေဖို့သဘောတူထားပြီးဖြစ်ပါတယ်။လာမယ့်73နှစ်အတွင်းတပြည်လုံးမီးရဖို့ ADB ကကူညီပါလိမ့်မယ်။ဒါပေမဲ့ကုန်ကျစရိတ်ကတော့ဒေါ်လာတန်း4000လောက်ရှိမယ်လို့ခန့်မှန်းပါတယ်။ရေအားနဲ့သဘာဝတန်ငွေအားကနေစွန့်အင်ထုတ်ယူစရာမြန်မာပြည်မှာအများကြီးရှိပါတယ်။ ဒါပေမဲ့ဗန္ဒာယင်းနဲ့အတက်ပညာပိုင်းဆိုင်ရာမှာခင်မမီတာကြောင့်စွန့်အင်ကန္တာဟာမဖွင့်ပြိုးမတိုးတက်ပဲဖြစ်နေတာမို့ ADB အာရှဖွံ့ဖြိုးရေးဘာအနေနဲ့အတက်နှံဆုံးကူညီသွားမှာဖြစ်ကြောင်း Energy Sector 33မျက်နှာစာရမှာဖော်ပြထားပါတယ်ခင်ဗျာ